ဟုတ်ကဲ့ဒီအိန္ဒိယနယ်စပ်ချင်းတဲ့စကိုင်းကိုဗစ်ဖြစ်နှုန်းထိတ်ဆုံးတက်သွားဝန်ကိုကျန်းမာရေးသတင်းပြန်ကြားအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးက
ဒီဂျွန်လ၂ရက်နေ့အထိပေါ့နော်ပို့တွေ့လူနာတွေအကိုင်းနဲ့ပြည်နယ်ထဲမှာဆိုရင်အများဆုံးကချင်းပြည်နယ်ဖြစ်ပါတယ်ချင်းမှာဆိုဟိုလက်ရှိပို့တွေ့လူနာ191ယောက်ရှိပါတယ်ဒုတိယလိုက်တာတော့စကိုင်းဖြစ်ပါတယ်စကိုင်းမှာ154ယောက်ရှိပါတယ်ရန်ကုန်ကတော့တတိယနေရာမှာ82ယောက်ရှိပါတယ
်ဒါအပြင်ကိုဗစ်အဖြစ်ဆုံးဒီချင်းပြည်နယ်ထဲမှာပဲကြီးခါပါတဲ့တွန်းဆံမျိုးမှာအဖြစ်အများဆုံးဖြစ်ပုံကိုလည်းဗဟုကုသရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးက
အများဆုံးဒီကြီးခါဖြစ်ပါတယ်84ယောက်ရှိပါတယ်တွန်းဆံဒီဒုတိယအများဆုံးဖြစ်ပါတယ်73ယောက်ရှိပါတယ်ဖလန်းဒီ18ယောက်ရှိပါတယ်ဒီအချိန်မှာဆို10ယောက်ရှိပါတယ်ဒါချင်းပြည်တဲ့အတွင်းမှာ cluster လိုက်ပေါ့နော်အုပ်စုလိုက်ဖြစ်ပွားမှုတွေများနေတယ်ဒါကြောင့်မလို့တွန်းဆံမျိုးနယ်ကိုကျွန်တော်တို့ဒီ stay at home ဖြစ်နေတတ်မှတ်တာဖြစ်ပါတယ
်အခုလို covid အဖြစ်များဆုံးကြီးခါမျိုးကိုပါတွဲကြံရတဲ့တွန်းဆံမျိုးနယ်ကျန်းမာရေးမှူးဒေါက်တာထန်ရှင်းခိုင်ကပြီးခဲ့တဲ့အပတ်ကမှစပြန်ဖြစ်ပြီးရုတ်တရက်ဆိုးလာရပုံကို
မနေ့အထိပေါ့နော်ကြီးခါစီးရုံမှာကျွန်တော်တို့9ယောက်တည်ဆုံးသွားပါပြီ covid နဲ့ပြီးတော့ကျွန်တော်တို့တွန်းဆံမှာတော့မနေ့ကပေါ့နော်တည်ဆုံးသွားတဲ့လူနာတယောက်ကိုကျွန်တော်တို့အလောင်းကိုဆစ်လိုက်တော့ covid positive တွေ့ပါတည်ဆုံးတာ6ယောက်ဖြစ်သွားပြီပေါ့နော်အမေဆူကတော့ယောဂအခန်းမရှိကြဘူးဗျ။ပိုးကတော့အရင်ကဥစ္စာတွေတက်ပူပြင်းနေ။အိန္ဒိယမှာ outbreak ဖြစ်တဲ့ပိုးမျိုးကိုဝင်တဲ့တယောက်တော့တည်တယ်ပြီးတော့ယောဂအခန်းရှိတဲ့လူကတော့9ယောက်ရှိတယ်။ဒီနေ့ဥစ္စာတွေဆိုရင်ယောဂအခန်းလည်းမရှိဘူး။ကျွန်တော်တို့ oxygen ကိုလည်း double line နဲ့ပေးထားတာပဲ။အခုလည်းဒါပေမဲ့အသက်ရှူမဝဘဲနဲ့ဆုံးသွားတာပဲ။အစိုးရဘက်ကနေ support ပေးတာရောအလူရှင်တွေ support ပေးတဲ့ဥစ္စာတွေနဲ့ဆိုရင် oxygen ကပြတ်လတ်မှုတော့မရှိခဲ့ပါဘူးအခု patient 9ယောက်ဆိုရင်ပေါ့နော် high flow နဲ့တော့ပေးထားတာပါပဲဟိုအသက်ရှူစက်တော့ ventilator တော့ဘာလို့တော့မရှိဘူးပေါ့နည်းစတေတာလေးဆိုတော့
ဒီသေဆုံးမှုတွေတဲ့ထူးခြားပုံကိုကြီးခါမျိုးတွေမှာစေတနာဝန်ထမ်းဖြစ် covid ကင်တွယ်ပေးနေသူဆရာလှန်ရှင်းထံကလည
်းဒီကြီးခါမှာတဲ့တော့နည်းဆမျိုးတိုင်းနေစီရောအဲ့မှာတော့ covid ကြောင့်တုံးလေးရဲ့အတွင်းမှာဆုံးသွားတာငါရောက်ရှိပြီသူတို့အဘာခံရောဂါတိမရှိဘူးဒီ covid ကြောင့်ပဲဖြစ်ခါမှာတရားတော့လည်းလည်းဒီနှလုံးအားနေတာရှိတယ်အတိအကျဆိုတော့တုံးဟိုအကောင်ဆောင်နေတဲ့တုံးဖြစ်ရှိနားဆက်ပဝင်ခြင်းချက်ဆက်ပဝင်ခြင်းရှိတယ
်အဲ့ဒါအခုလိုရုတ်တရက်သေဆုံးမှုတိုးလာတာကိုရှော့ချနိုင်ဖို့ဘာအဓိကမှာကျင်ပါလဲလို့မေးရမှာဒေါက်တာထန်ရှင်းခိုင်က
ခုခုကိုနည်းနည်းနေမကောင်းဘူးနည်းနည်းဖျားတယ်ဟိုလည်းချောင်းနာတယ်နုံချီတဲ့ဆိုရင်တော့ဟိုကိုဗစ်ပိုးရှိမရှိစစ်စစ်တာတော့အကောင်းဆုံးပါပဲအမြန်ဆုံးစစ်တာနောက်ကျလို့ရှိရင်လည်းဟိုအချင်းမမီတာတော့ဘာလို့ရှိတတ်တယ်ခုပိုးအမျိုးအစားတွေရပါတော့လူနာများလာတာနဲ့အမြပါတော့ဒီဝန်ထန်ပြီးတော့ဆေးဝါးမမြတော့တာပေါ့ကိုပေးနိုင်တဲ့ပြီးတဲ့နဲ့ treatment ကစားပါတော့ဒီခဲလေးတွေကနည်းနည်းအားနေသွားတာပေါ့ပို့စားပါ volunteer လာချင်တဲ့ဆေးဝန်တွေရှိရင်လည်းကျွန်တော်တို့လွတ်ပြေဖို့
ဒါအပြင်ကိုဗစ်ဖြစ်တာဒုတိယထိတ်ဆုံးကိုရောက်လာတဲ့စကိုင်းကအခြေအနေကိုလည်းဒေါက်တာခင်ခင်ကြီးက
စကိုင်းတိုင်းမှာဆိုလို့ရှိရင်တမူးမှာတော့အများဆုံးပေါ့နော်123ယောက်ရှိပါတယ်ကလေးမှာတော့ဒါဒုတိယအများဆုံး26ယောက်ဒါကြောင့်မို့လို့တမူးရဲ့ကလေးရဲ့ဒီမျိုးနယ်နှစ်ခုကိုကျွန်တော်တို့စကိုင်းတိုင်းမှာဆိုရင်တော့ stay at home သတ်မှတ်ထားတာဖြင့်တနေရာနဲ့တနေရာကူးစက်ပြန့်နှံ့မှုကိုအများဆုံးထိန်းချုပ်နိုင်ဖို့ရည်ရတာဖြစ်ပါတယ
်ဒါပေမဲ့ကလေးဒေသခံကိုနေမင်းကတော့ကိုဗစ်သိပ်ဖြစ်တာသတိမပြုမိဘူးလို့ဆိုပါတယ
်ဟုတ်လားကိုဗစ်ဖြစ်လို့ပြောတာကျွန်တော်ဒီမျိုးနယ်ပြည်သူမှာကပုံမှန်တမ်းမဲ့ဒီဘာမှဖြစ်တာမျိုးလည်းမရှိဘူးပေါ့အဲကိုဗစ်ဖြစ်ပါလေဆိုတော့လက္ခဏာကလည်းဟိုတချို့တော့အနံ့ပြတော်တော်ရှိရဲသူကသူအိမ်မှာပဲဒီတိုင်းဒီကလေးကိုဗစ်ကာလကပုံလည်းမဟုတ်သူကသူလေးမျိုးဆင်းနေတော့ရှိတယ်ဗျဒါမှအဲ့ဒါလည်းအများကြီးတော့မရှိဘူးဗျအခုဒီဘိုင်းတော့မှဒီမျိုးပေါ်မှာပြည်ပြည်စီကဆိုရင်ဗန်နေစီမှာပုံကွဲရတယ်မျိုးဖြစ်တာတော့ဥရောဒီကိစ္စကိုထိချုပ်ချင်လို့အဲ့တော့ဒီကမိတ်စောင်းလို့ထွက်တာလို့ထိချုပ်ချင်လို့အခုလိုချင်တာအချက်တော့လို့ထင်တယ
်တကယ်တော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုတွေဖြစ်လာပြီးကျန်းမာရေးဝန်ထမ်းတွေအားနယ်လာချိန်မှာအရင်ပြောင်းရင်းခဲ့တဲ့ဒုတိယလှိုင်းအခုအိန္ဒိယမျိုးကွဲတစ်ကတစ်ဆင့်တတိယလှိုင်းအဖြစ်တက်လာမှာကိုကျန်းမာရေးဝန်ထမ်းတွေစိုးရိမ်နေကြပါတယ်ခင်ဗျာ